Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်မေလ10ရက်တောက်ချန်နေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်သိမ်းကြေညာပါပါဒီတင်လွတ်တော်ရွေးကောက်ပွဲမှာဘယ်ပါတီမှအစိုးရဖွဲ့နိုင်တဲ့အထိပြတ်ပြတ်သားသားနိုင်မရကြပါဘူးရီမီနိုင်ငံကထိတ်တန့်အယ်ဂိုင်ဒါခေါင်းဆောင်တူအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားတယ်လို့အယ်ဂိုင်ဒါအဖွဲ့ကပြောပါတယ်ဆီးရီးယားသဘုံတွေကိုစပြီးလေ့ကျင့်ပေးနေပြီလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်အခုအတန်းလွှင့်ချိန်မတိုင်ခင်နိုင်ပိုင်းလုံမှာမက်ဆန်နာပေးတာတွေပြီးဆုံးသွားတဲ့ဗြိတိန်ရွေးကောက်ပွဲအပေါ်ဗြိတိန်နိုင်ငံရောက်မြန်မာတွေဘလို့သုံးသပ်နေကြပါသလဲ
ဗမာပြည်တိုက်ခံနဲ့ပတ်သက်ပြီးအထူးသဖြင့်ပေါ့ NLD နဲ့ပတ်သက်လို့ကတော့ဒီ Labor Party ပေါ့ Conservative Party ရောသူတို့အတူတူသဘောထားအတူတူပဲလို့ကျွန်တော်မြင်တယ
်ဒါကတော့လန်ဒန်အခြေစိုက်မြမအရေးသုံးသပ်သူတဦးပါတည်င်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ကချင်ပြည်နယ်မှာမြမစစ်တပ်နဲ့ KIA နှစ်ဖက်တပ်တွေအပြန်အလှန်ဖြစ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကလေးချီထွားနှုတ်နဲ့ပတ်သက်လို့ပြောပြမယ်။ကျမရေကဏ္ဍနဲ့တိုင်းရင်သတင်းလွှာတို့ကိုထုံးနေမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပါအောင်ရှင
်။ပြည်တွင်းရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကအောက်လွှတ်တော်နေရာအများစုကိုအနိုင်ရပြီမဲ့ပြက်ပြက်သားသားလူများစုဖြစ်ဖို့မဲနေငယ်လူသွားတယ်ဆိုတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြပါတယ်။အောက်လွတ်တော်မှာအမတ်အရေးတွေက650ရှိပါတယ်။တနိုင်ငံလုံးကအတန်းလွင့်သတင်းသမားတွေကောက်ယူတဲ့စစ်တမ်းရလက်ကိုစာသားပရိနိကမဲယုံတွေပိတ်သွားပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲထုတ်ပြန်တာပါ။အခုရွေးကောက်ပွဲဟာပြည်ထောင်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းခံမှန်းရအခက်အခဲဆုံးနဲ့အရေးပါဆုံးရွေးကောက်ပွဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။စစ်တမ်းတွေအရ Conservative Party ကအမတ်နေရာ316နေရာကိုအနိုင်ရပြီးအတိုက်ခံ Labour Party က239နေရာကိုအနိုင်ရပါတယ်။Scotland မြို့သားပါတီ SNP ကအမတ်နေရာ58နေရာကိုအနိုင်ရပါတယ်။ Conservative Party နဲ့သူ့ရဲ့မဟာမိတ် Liberal Democrat Party နှစ်ခုပေါင်းပြီးအမတ်နေရာ326နေရာရမယ်လို့ခန့်မှန်းထားတဲ့အတိုင်းဖြစ်မယ်ဆိုရင်တော့ Mr. Cameron ဟာဝန်ကြီးချုပ်ဆက်ဖြစ်နေမယ်လို့လေ့လာသူတွေကပြောပါတယ်။ဒီပါတီနှစ်ခုဟာ2010ပြည့်နှစ်ကတည်းကညွန်ပေါင်းစုရဖွဲ့ပြီးအုပ်ချုပ်လာတာပါ။သူပြန်ပြီးရွေးကောက်ခံရတယ်ဆိုရင်အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂ EU ထဲမှာဆက်ပါမယ်မပါဘူးဆိုတာကိုလူလူဆန္ဒခံယူပွဲလုပ်မယ်လို့မစ္စတာကင်မရွန်ကကတိပေးထားပါတယ
်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကတိကျမှာခင်ဗျအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိတ်တန့်ခေါင်းဆောင်တူဦးပြီးခဲ့တဲ့လအတွင်းသေဆုံးသွားတယ်လို့ယီမန်နိုင်ငံမှာရှိတဲ့ Al-Qaeda အဖွဲ့ကပြောပါတယ်။ယီမန်နိုင်ငံအတွင်းကမူခလာစိတ်ကမ်းမြို့ကိုအမေရိကန်ကလေကြောင်းကတိုက်ခိုက်မှုပြုလုပ်ခဲ့တာမှာ Al-Qaeda အဖွဲ့ခေါင်းဆောင်နာဆာဘင်အလီအယ်အန်စီနဲ့သူ့ရဲ့သားကြီးအပါအဝင်တခြားစစ်သွေးကြွအတော်များများလည်းတေဆုံးသွားတယ်လို့ SITE လို့ခေါ်တဲ့ထောက်လိုင်းအဖွဲ့ကကြာတာပရိနေမှာပြောပါတယ်။တမန်တော်မိုဟာမက်ကိုလောင်ပြောင်ထားတဲ့ကာတွန်းကိုပုံနှိပ်ထုတ်ဝေခဲ့တဲ့ပြင်သစ်နိုင်ငံကသေဩဇာမဂ္ဂဇင်း Charlie Hebdo ကိုဇန်နဝါရီလတုန်းကတိုက်ခိုက်မှုကိုအာရေဗျကျွန်းဆွယ်အခြေစိုက်သူတို့ရဲ့ Al-Qaeda အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအန်စီကပြောထားပါတယ်။ American စစ်ဌာနချုပ်ပင်နဂွန်မှာကြာတာပရိနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ကာကွယ်ဝန်ကြီး Ashton Carter ကအဲ့ဒီကိစ္စကိုအတည်ပြုပြောကြားခဲ့ခြင်းမရှိပါဘူး။ယမနငံအတွင်းမှာရှိတဲ့ Al-Qaeda အဖွဲ့ပေါ်အမေရိကန်ပြည်ထောင်စုကမောင်းတူမဲ့ drone ယာဉ်တွေနဲ့လေကြောင်းကနေမကြာခဏတိုက်ခိုက်လေရှိပါတယ်။ဒါပေမဲ့ဟူသီတပုံအဖွဲ့တွေကပြီးခဲ့တဲ့လအတွင်းအမေရိကန်တို့အသုံးပြုနေတဲ့ယမန်လေဆိပ်စီကိုဥတီထိုးစစ်ဆင်လာနေတဲ့အတွက်အဲဒီကနေပြန်လည်ဆုတ်ခွာခဲ့ပါတယ
်။ဆီးရီးယားနိုင်ငံမှာအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုတိုက်ခိုက်ဖို့သဘောထားအစွန်မရောက်တဲ့ဆီးရီးယားတပုံတွေကိုအမေရိကန်ကစပြီးလေ့ကျင့်ပေးနေပြီလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။နောက်ကျောင်းကိုအထူးလေ့လာဆန်းစစ်ထားတဲ့ဆီးရီးယားတပုံအယောက်90ကိုလုံခြုံတဲ့နေရာတနေရာမှာစပြီးလေ့ကျင့်ပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကသတင်းတောက်တွေကိုကြာတာပရိနေမှာပြောပါတယ်။ဘယ်နေရာဆိုတာကိုတော့ဖွင့်မပြောသွားပဲလေ့ကျင့်ရေးအစီအစဉ်ကိုတဖြည်းဖြည်းချင်းတိုးချဲ့သွားမယ်လို့ပြောပါတယ်။ဆီးရီးယားပြည်တွင်းစစ်ပွဲစတဲ့ဆိုကြတဲ့ကပဲသဘောထားအဆုံးမရောက်တဲ့အတိုက်ခံတွေကိုထောက်ခံတဲ့အကြောင်းဥပမာအစိုးရကပြောထားပါတယ်။ဒါပေမဲ့လေ့ကျင့်ရေးအစီအစဉ်စဖို့တိတ်နှောက်နေခဲ့ပြီးအစီအစဉ်ရဲ့အဓိကရည်ရွယ်ချက်ဘယ်သူတွေကိုလေ့ကျင့်ပေးတယ်ဆိုတဲ့အတိအကျအချက်တွေကရှင်းရှင်းလင်းလင်းမရှိဘူးလို့ကွန်ဂရက်လွှတ်တော်အမတ်တချို့ကပြောထားပါတယ်။တဘုံတွေရဲ့အဓိကမစ်ရှင်က IS အဖွဲ့ကိုတိုက်ခိုက်ဖို့ဖြစ်ပြီးဒီအတွက်သူတို့ကိုလေ့ကျင့်ပေးပစ္စည်းကိရိယာတက်ဆင်ပေးတာဖြစ်တယ်လို့ဝန်ကြီးကာတာကကြာတာပရိနေမှာပြောပါတယ်။တကယ်လို့တဘုံတွေဟာဆီးရီးယားတပ်တွေကိုကိုယ့်ဘာသာတိုက်နေရတယ်ဆိုရင်သူဆိုအပြင်အမေရိကန်မှာတာဝန်ရှိတယ်လို့ဝန်ကြီးကာတာကပြောပါတယ်။
ဘရူနီနိုင်ငံမြို့တော်လမ်းမတွေမှာဂျာတာဗရီနေကအကြမ်းဖက်ဆူပမှုတွေထပ်မံဖြစ်ပွားခဲ့ပါတယ်။တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်ရှစ်လအတွင်းရွက်ောက်ပွဲကျင်းပဖို့မဖြစ်နိုင်မှုဆိုပြီး AU အာဖရိကသမဂ္ဂရဲ့ထိပ်တန်းခေါင်းဆောင်တွေကပြောဆိုနေတဲ့အချိန်မှာပဲဆူပမှုတွေထပ်မံဖြစ်ပွားခဲ့တာပါ။လက်ရှိဘူရွန်ဒီသမ္မတပီယဲနကူရွန်ဇီဇာကသူ့အနေနဲ့တတိယသက်တမ်းအတွက်ထပ်မံအရွေးခံမယ်လို့ပြောကြားလိုက်ပြီးကတည်းကတိုင်းပြည်အတွင်းနေ့စဉ်လိုလိုအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။အတိုက်ခံတွေကတော့သမ္မတရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံစည်းမျဉ်းနဲ့ကန့်ညီခြင်းမရှိဘူးလို့ပြောပါတယ်။ဂျာတာပရိနေကဘူဂျမ်ဘူရာမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်ရင်ဆိုင်မှုတွေကြောင့်အ ਨੇ စုံလူ၃ဦးသေဆုံးသွားတယ်လို့မျက်မြင်သက်သေတွေနဲ့ဘရွန်ဒီချက်ချင်းဒီအဖွဲ့ကပြောပါတယ်။ထိတ်တန့်ရင်ဆိုင်မှုတစ်ခုမှာတော့သမရကိုထောက်ခံသူတွေကအတိုက်ခံလူအုပ်စုတွေလက်ပစ်ပုံးနဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ၃ဦးသေဆုံးပြီးအများပြားလဲထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။တခြားဖြစ်ပေါ်မှုတစ်ခုမှာတော့အတိုက်ခံလူအုပ်စုတွေကလက်ရှိအာဏာရသမရရဲ့ပါတီကလူငယ်အဖွဲ့ဝင်တဦးကိုမိရှို့တပ်ဖြတ်ပစ်လိုက်တယ်လို့ဆိုပါတယ်။ဧပြီလ26ရက်နေ့ကစတင်ခဲ့တဲ့အကြမ်းဖက်ဆူပမှုတွေကြောင့်အ ਨੇ စုံလူ73ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ဘရွန်ဒီနိုင်ငံမှာဇွန်လ26ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်AU အာဖရိကသမဂ္ဂအနေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုဆေးလွတ်မှာမဟုတ်ဘူးလို့အာဖရိကသမဂ္ဂရဲ့အကြီးအကဲကအက်ဒစ်အဘမာမြို့မှာပြောပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေမနေ့ဖက်တရင်များကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နျူကလ িয়ার စီစဉ်ကိုကန့်သက်ဒါစီယေးဆန်ရဘယ်လိုနိုင်ငံတကာသဘောတူညီချက်မျိုးကိုမဆိုပြန်ပြီးသုံးသပ်ခွင့်ဒါအပြင်ပယ်ချနိုင်ခွင့်တောင်မှရစီမဲ့ဥပဒေမူကြမ်းတရက်ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်ပါပြီ။ထောက်ခံမဲ့98မဲကောက်ကွက်မဲ3မဲနဲ့အထက်လူတော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုနောက်သတင်းပတ်မှာအောက်လူတော်ကဆုံးဖြတ်ဖို့ရှိပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားစစ်ဆက်ဆွေးနွေးနေတဲ့သဘောတူစာချုပ်ကိုကွန်ဂရက်လူတော်ကပြန်ပြီးသုံးသပ်မဲ့ကိစ္စအပေါ်သမ္မတဘရာကိုဘာမားကပထမတော့ကောက်ကွက်ပါတယ်။ဒါပေမဲ့ကွန်ဂရက်လူတော်ကနောက်ဆုံးအတည်ပြုပြီးရင်အခုလက်ရှိဥပဒေမူကြမ်းကိုသူလက်မှတ်ထိုးမယ်လို့ပြောထားပါတယ်။သဘောတူစာချုပ်ကိုကွန်ဂရက်လူတော်ကသုံးသပ်လေ့လာဖို့ဥပဒေမူကြမ်းထဲမှာရက်30ခွင့်ပြုထားပြီးလွှတ်တော်မှာသဘောတူတယ်ဆိုရင်ပယ်ချခွင့်ရှိပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုတားမြစ်ကန့်သတ်ရေးသဘောတူစာချုပ်တစ်ခုရဖို့ရုရှား၊တရုတ်၊ဂျာမနီ၊ပြင်သစ်၊ဗြိတိန်၊အမေရိကန်အင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားဆွေးနွေးညှိနှိုင်းနေကြတာပါ။
ဂျာမန်နိုင်ငံရဲ့ဝန်ကြီး Frank Walter Steinmeier ဟာရုရှားနိုင်ငံရဲ့ဝန်ကြီး Sergey Lavrov နဲ့ရုရှားနိုင်ငံ Volgograd မြို့မှာကြာတာပရီနေကတွေ့ဆုံခဲ့ပြီးယူကရိန်းပြည်ပခပြည်လဲရေးလှုပ်ဆောင်နေတဲ့နိလန်တွေကိုဆွေးနွေးခဲ့ကြပါတယ်။အခက်ခဲတွေကြားကပဲနည်းနည်းချင်းတဖြည်းဖြည်းနဲ့ဒီပြဿနာကိုရှေ့တိုးဆောင်ရွက်နိုင်ခဲ့တဲ့အကြောင်းပြည်ပခပြည်လဲရေးအတွက်ယူကရိန်း Donetsk နဲ့ Luhansk တို့အကြားထိတ်တိုက်တွေ့ဆုံဆွေးနွေးဖို့အလို့အဖွဲ့ဖွဲ့စည်းရေးလိုအပ်တယ်ဆိုတာကိုပုထုနေ့က Minsk မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကနေအဲ့ဒီလိုရှေ့တိုးဆောင်ရွက်နိုင်ခဲ့တယ်ဆိုတာကိုအတည်ပြုပေးနိုင်ခဲ့ကြောင်းအဲ့ဒီအလို့အဖွဲ့ဖွဲ့စည်းဆောင်ရွက်မဲ့ကိစ္စကိုရုရှားအနေနဲ့အစကတည်းကထောက်ခံခဲ့ကြောင်းဒါဟာအလုံးစုပေါင်းအပြေရှာနိုင်မဲ့နီလန်ဖြစ်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီး Sergey Lavrov ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်နေတဲ့ပြည်ပခပြည်လဲရေးအတွက်တိုးတက်မှုအနေငယ်ရခဲ့တယ်ဆိုတာကိုဂျာမန်နိုင်ငံရဲ့ဝန်ကြီးစတိုင်းမိုင်ယာကလည်းပြောပါတယ်။ဘလိုပဲအခက်အခဲတွေနဲ့ရှိနေပါစေသူတို့အနေနဲ့ဒီပြဿနာကိုငြင်းချမ်းတဲ့နည်းနဲ့ဖြေရှင်းသွားနိုင်ရေးအတွက်စ조사ဆောင်ရွက်နေကြောင်းသူကပြောပါတယ်။ Miss Ma Rush ရရှိခဲ့တဲ့ငြင်းချမ်းရေးသဘောတူညီချက်အကောင့်ထယ်ဖော်နိုင်ရေးအတွက်ယူကရိန်းအရာရှိတွေရုရှားလိုလာတဲ့ခွဲထွက်ရေးသဘောအဖွဲ့တွေနဲ့ရုရှားအရာရှိတွေဟာ OSCE ဥရောပတိုက်လူညုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးရဲ့ကြီးကြပ်မှုအောက်မှာဗိုလ်ထုနေ့ကတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်နိုင်ငံသားရေးဝန်ကြီးအုပ်စလုံးကလည်းကြိုဆိုလိုက်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီတွေကိုဆိုဗီယက်တပ်ဖွဲ့တွေကတိုက်ထုတ်လိုက်နိုင်တဲ့တချိန်ကစတာလင်ဂရတ်လို့ခေါ်တဲ့အဲ့ဒီဗိုလ်ဂိုဂရက်မြို့ကိုဂျာမနီနိုင်ငံသားရေးဝန်ကြီးစတိုင်မိုင်ယာကတွားရောက်လက်ပတ်နေတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြည်ဆုံးခဲ့တဲ့နှစ်80မြောက်နှစ်ပတ်လည်နေ့မတိုင်ခင်ရပ်ပန်းအင်လိုမှာအခုလိုတွားရောက်လက်ပတ်ခြင်းလည်းဖြစ်ပါတယ
်။အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုချက်မှတ်တမ်းအများအများကိုအမေရိကန်ပြည်ထောင်စုလူညုံရေးကောင်စီ NSA ကလျှို့ဝှက်ရယူစုဆောင်းတာဟာတရားမဝင်ဘူးလို့အမေရိကန်အယူခံတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ဒါဟာကွန်ဂရက်လွှတ်တော်ကလုတ်ပိုင်ခွင့်ပေးထားတာတဲ့အများကြီးကြော်လွန်နေတယ်လို့ဆိုပါတယ်။ Matter Data တွေကိုစုဆောင်းတာပါလို့ NSA ကပြောတဲ့ဖုန်းမှတ်တမ်းတွေရယူတဲ့ပေါ်အမေရိကန်လူမှုအခွင့်ရေးဆိုင်ရာတမက ACLU ကတရားစွဲတာနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ထွက်တာပါဖုန်းနံပါတ်တွေခေါ်ဆိုတဲ့အကြိမ်ပေါင်းတွေအပါအဝင်တယ်လီဖုန်းခေါ်ဆိုမှုပေါင်းတန်းပေါင်းများစွာကို NSA ကလျှို့ဝှက်စုဆောင်းရယူခဲ့ပြီးဖုန်းခေါ်တဲ့အကြောင်းအရာတွေတော့မပါပါဘူး အဲ့လိုတယ်လီဖုန်းမှတ်တမ်းတွေလျှို့ဝှက်ရယူနေတာကိုလွန်ခဲ့တဲ့နှစ်နှစ်အထိအမေရိကန်နိုင်ငံသားအားလုံးနှီးပါမသိခဲ့ကြပါဘူး NSA ရဲ့တချို့လုပ်ငန်းနဲ့ပတ်သက်လို့ contract ဝန်ထမ်းဟောင်း Edward Snowden ကအထောက်အထားအများပြားကိုဖွင့်ချလိုက်ပြီးမှသိခဲ့ကြတာပါအမေရိကန်နောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့ Oklahoma, Kansas, Texas နဲ့ Nebraska ပြည်နယ်တွေမှာလေဆင်နှာမောင်းတွေတိုက်တာကြောင့်လူတစ်ယောက်တည်းမနဲ့တည်ဆုံပြီး12ယောက်တည်းမနဲ့ဒဏ်ရာရခဲ့ပြီးတဲ့နောက်ဒေသခံတွေကအပြည့်အစုံတွေကိုစပြီးရှင်းလင်းနေကြပါပြီလေးစင်နှမောင်းအလုံး40လောက်အဲ့ဒီဒေသတစ်လျှောက်မှာဗိုလ်ဒူးလေးကဝင်တိုက်တာဖြစ်ပြီးနေအိမ်စီးပွားရေးလုပ်ငန်းနဲ့စိုက်ခင်း3ဒါဇင်နီးပါးပျက်စီးသွားတာပါ။ Oklahoma ပြည်နယ်မှာအမျိုးသမီးတူဦးဟာသူ့အိမ်ထဲကမုန်တိုင်းခိုတဲ့အခန်းထဲမှာဘေးကင်းအောင်ဝင်နေရင်ဗိုလ်ဒူးလေးညကမုန်တိုင်းတွေကြောင့်ရေကြီးတဲ့အတွက်သေဆုံးသွားတယ်လို့ရတပ်ဖွဲ့ကပြောပါတယ်။အထူးသဖြင့် Oklahoma ပြည်နယ်ရဲ့မြို့တော် Oklahoma City အပြင်ဘက်တွေမှာပျက်စီးပုံများပါတယ်။လူနေအိမ်နဲ့စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာလျှက်စင်ပြီးမရှိဖြစ်နေပြီးလူ12ယောက်ထဲမှာလည်းဒဏ်ရာရကြပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တောက်ချာနေနေနဲ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့ကိုစော်ဝင်းလိုင်တို့ကပြပြခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့ဗြိတိန်ပါလီမန်ရွေးကောက်ပွဲကိုဗြိတိန်နိုင်ငံရောက်မြန်မာတွေဘလို့သုံးသပ်နေကြပါသလဲဆိုတာကိုတင်ပြမှာပါရှင်မြမအပေါ်ထားတဲ့ဗြိတိန်မူဝါဒဟာဘယ်အစိုးရတက်တက်ကြီးမားတဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးလို့အများစုကသုံးသပ်ထားပါတယ်။ဒါပေမဲ့လည်းအခုကျင်းပနေတဲ့ရွေးကောက်ပွဲမှာတက်လာမယ့်အစိုးရကိုလေဘာပါတီကဥဆောင်မယ်ဆိုရင်တော့မြမအစိုးရနဲ့ဆက်ဆံရေးမှာအပြောင်းလဲတချို့ရှိလာနိုင်တယ်လို့ဗြိတိန်အခြေစိုက်ဘာမ UK ကမ်ပိန်းအဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးနန်းဆိုရာဖန်ကပြောပါတယ်
။ Actually ဆိုတော့ Labour Party ကိုကြည့်ရမယ်ဆိုရင်တို့ကထုံးစံအတိုင်းပေါ်တော့သူတို့ကဒီလူခွင့်ရေးကိုပြီးတော့ဒီအလုပ်သမားအခွင့်အရေးတွေကိုသူတို့ကဦးစားပေးပြီးတော့လုပ်နေတယ်ဆိုတော့သူတို့ပါတီရဲ့မြန်မာပြည်အပေါ်မှာတင်းမလာမလားလို့ကျွန်မတို့ကတော့စမ်းကြည့်နေတယ်ပေါ့နော်ပြီးခဲ့တဲ့အစိုးရအဲ Conservative Party နဲ့ Liberal Democratic Party ပူးပေါင်းတဲ့အစိုးရကြတော့သူတို့ကမြန်မာပြည်အပေါ်မှာရှိနေတဲ့မူဝါဒကအဲ LOT တင်းမမှမရှိဘူးပေါ့နော်ဥသိမ်းစိန်အစိုးရနဲ့ပူပန်ဖို့သူတို့ကပို့ပြီးတော့အာဆန်နဲ့ပြီးတော့ဒီမိုကရေစီရေးနဲ့လူခွင့်ရေးတွေမှာအားနည်းနေတယ်လို့ကျွန်မတို့မြင်ပါတယ
်လေဘာပါတီသားအစိုးရဖွဲ့ပြစ်မယ်ဆိုရင်မြန်မာပေါ်ထားမဲ့မူဝါဒအလားအလာနဲ့ပတ်သက်လို့လန်ဒန်ခြေဆိုင်မြန်မာရေးတုံသက်သူဒေါက်တာအောင်ခင်ကအခုလိုမြင်ပါတယ
်ဟိုလေဘာပါတီတက်လာရင်တော့လေဘာပါတီကဒီစေအစိုးရနဲ့ပတ်သက်ပြီးသဘောထားတော့ဟိုဘယ်လိုရှိမလဲတော့မသိဘူးတော့ပြောင်းရင်လည်းပြောင်းနေနိုင်တယ်အလို့သမားပါတီဆိုလို့ဘာလို့ပြရလော်ဘီလုပ်တဲ့လူတွေမရမယ်ပေါ့လေ။နောက်ဝိုင်းမတော့သဘိမ့်မောက်မယ်ပြီးမယ်။တမကတွေရနေသွားကြိုင်လို့ရှိရင်တော့သူ policy ပြောင်းနိုင်တာပေါ့
။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဒီရွေးကောက်ပွဲအနေထားရောဘယ်ဘက်ကဘလို့နိုင်မလဲဆိုတဲ့အနေထားရောဘလို့မြင်လဲရှင
်။အဲရွေးကောက်ပွဲဟိုကွန်ဆာဗေးတစ်ဗာနည်းနည်းလေးတာတယ်လို့ပြောနေကြတာပေါ့လေ။ဒီညစင်တိုင်းဒီပြီးမယ်။အလုပ်သမားတွေကတော့လီဘာပါတီပဲပြီးကြတာပေါ့လေလူကြီးတွေများသားမင်းဆိုတော့ကျွန်တော်ဆိုလို့ရှိရင်လည်းဥပပြောရမယ်ကျွန်တော်ကကွန်ဆာဗေးတစ်ကိုပဲပြီးတာပဲဆိုတော့ဘာလို့ဆိုလီဘာပါတီခေါင်းဆောင်ကအက်ဒမင်လမန်ကငယ်လဲငယ်တယ်နောက်သူအလုပ်မလုပ်ဘူးတခါမှဆိုတော့အလုပ်မလုပ်ဘူးတဲ့အတွက်နိုင်ငံရေးရွယ်လို့တဲ့လူကြတော့လေဟိုတိတ်အယုံကြည်မရှိကြဘူးပေါ့ဗျာနည်းအသက်ကြီးတဲ့လူတွေကဆိုတော့လူငယ်တွေကတော့မပြောတတ်ဘူးသူလောက်တီပြင်းလည်းမပြောတာဘူးပေါ့
တေချာတာကတော့ဘဲပါတီပဲအစိုးရဖွဲ့ဖွဲ့မြန်မာနိုင်ငံကအတိုက်ခံပါတီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆက်ဆံရေးဟာပြောင်းလဲမှာမဟုတ်ဘူးလို့သူကဆိုပါတယ
်ဗမာပြည်အတိုက်ခံနဲ့ပတ်သက်ပြီးအထူးသဖြင့်ပေါ့ NLD နဲ့ပတ်သက်လို့ကတော့ဒီလေဘာပါတီပေါ့ကွန်ဆာဗေးတစ်ပါတီရောသူတို့အတူတူသဘောထားအတူတူပဲလို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီမှာဟိုဒေါ်စုဒီလာကတော့လည်းဒီဒေးဗစ်ကင်မရွန်ကသူ့ရဲ့ရွေးကောက်ပွဲနေမျိုးခေါ်သွားပြီးပြတယ်။နောက်ဒီအက်ဒ်မဲလ်ဘန်ကလည်းသူကအတိုက်ခံဒေါ်စုလာတဲ့အချိန်နဲ့သူတို့ဒီလန်ဒန်မှာရှိတဲ့လေဘာအောက်ဦးစစ်ပေါ်ဒီလေဘာရုံးချုပ်ဖွင့်တော့အဲဒီလေဘာပါတီရုံးချုပ်ကိုဒေါ်စုကဖွင့်သွားတာပေါ့လေ
။အခုအတန်လွင့်ချိန်မတိုင်ခင်ဗြိတိန်စံတော်ချိန်ည10နာရီမှာမဲယုံတွေအလုံးကိုပိတ်လိုက်ပြီးမဲတွေစတင်ရွေးတွက်နေပါတယ်။ရွေးကောက်ပွဲရလက်မထွက်လာသေးပေမဲ့ရွှေပြောင်းခြေချနေထိုင်သူအများစုကတော့လစ်ဘာပါတီကိုမဲပေးခဲ့ကြတယ်လို့လန်ဒန်မှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာတအုပ်ဖြစ်သူကိုဖိုးတာကပြောပါရယ်
ဘလေးဘာရဲ့ policy တော်တော်များများကတော့ကျွန်တော်တို့ဘူးတိုက်တာပေါ့ဗျာဘာလို့ဆိုတော့သူတို့ရော migrant တွေကိုသူကတညာလာမျိုးတွေရှိတယ်ပို့ပြီးတော့အခွင့်အရေးပေးပေးတာမျိုးတွေရှိတာပေါ့နော်လွန်ခဲ့တဲ့9နှစ်မတိုင်ခင်တုန်းကတော့ liver government စနစ်လောက် run ခဲ့တဲ့အချိန်မှာတော့ liver government ကတော့အကုန်လုံးကို migrant တွေအားလုံးကိုသူကနေပြီးတော့ထောင်ချောင်ချီချီနဲ့နေလို့ရအောင်ဖိတ်ပြီးတော့အကြအတင်းမလုပ်ထားဘူးပေါ့နော်ဟိုမှာ visa တိုးတာပဲဖြစ်ဖြစ်သူက migrant တွေအရှေ့ဥရောပလူတွေဝင်လာတာပဲဖြစ်ဖြစ်တခြားလူမျိုးတွေ non EU ဟို committee တွေကလာတဲ့နိုင်ငံသားတွေပဲဖြစ်ဖြစ်ကျောင်းသားတွေပဲလာပါပဲလာလာဆိုတော့အဲ့လို immigration မှာလိုမျိုး law တွေကအရန်ကို restriction မဖြစ်ထားဘူးပေါ့နော်
လွန်ခဲ့တဲ့9နှစ် conservative နဲ့ liberal democrat party နှစ်ခုပေါင်းထားတဲ့ညွန်ပေါင်းအစိုးရလက်ထက်တုန်းကဂျတိန်နိုင်ငံမှာရွှေပြောင်းခြေချသူတွေနဲ့ပတ်သက်တဲ့မူဝါဒဟာပျော်ပြောင်းခြင်းမရှိခဲ့ဘူးလို့ကုဖိုးတာကပြောပါတယ်။မနေ့ကဂျတိန်နိုင်ငံတဝန်းမဲယုံပေါင်း9000မှာမဲဆန္ဒရှင်တွေတန်းနဲ့ချီမဲပေးခဲ့ကြတာပါ။မဲဆန္ဒနဲ့650အတွက်ပါလီမန်အမတ်နေရာ659ကိုရွေးကောက်ကြမှာဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့ဘဲပါတီကအမတ်နေရာအများစုရပြီးညွန်ပေါင်းအစိုးရဖွဲ့နိုင်မလဲဆိုတာကိုလူအများကစောင့်ကြည့်နေကြပါရဲ့ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါရဲ့ရှင်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ဗမော်မန်စီတိုက်ပွဲသတင်းကိုပြောပြမှာပါကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်နန်လင်းပါကျေးရွာမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးတော့မနေ့ကတော့အစိုးရတပ်ဖက်ကနေလေကြောင်းပစ်ကူပါအသုံးပြုတိုက်ခိုက်လာတယ်လို့ KIA ဘက်ကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီတိုက်ပွဲဟာအစိုးရနဲ့ KIA အကြားကချင်ပြည်နယ်အတွင်းပစ်ခတ်တိုက်ခိုက်တာတွေရှော့ချဖို့ဆောင်ရွက်နေချိန်ပြန်လည်ဖြစ်ပွားတာဖြစ်ပြီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဇော်တောင်ကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တာကမနေ့က6နိုင်ကျော်လောက်ကနေကြံဖြစ်တယ်နေ့လည်းနိုင်တော့မှာကတော့အဲ့ဒီလေနေမစီးနဲ့လာဖြစ်တယ်တနိုင်ဟောဝင်ချင်မှာအဲ့ဒီစက်တလတ်လည်းနေဖြစ်တာပေါ့ဘုံချသလားမချဘူးလားတော့ကျွန်တော်တကယ်မတတ်လာသေးဘူးအဲ့ဒီဟာကအရင်နှစ်တည်းမှာတိုက်ပွဲအကြီးအကျယ်ဖြစ်တဲ့နေရာပေါ့နမ်လင်းပါ
နန်လင်းပါရွာဟာ2013ခုနှစ်ကတိုက်ပွဲပြင်းထန်ခဲ့တဲ့နေရာဖြစ်ပြီးရွာသားတွေဟာတခြားကိုပြောင်းရွှေ့နေထိုင်နေကြပါတယ်။ပြီးခဲ့တဲ့နှစ်ကတော့ KIA တပ်ဖွဲ့တွေအဲ့ဒီရွာမှာပြန်လည်နေရာယူထားပြီးတဲ့နောက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါ။လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရဘက်ကအကြောင်းကြားထားတယ်လို့လည်းဗိုလ်မှူးကြီးဇော်တောင်ကပြောပါတယ်။
ကျွန်တော်နေတဲ့ရွာမှာမနေ့ကအဲ့ဒီစစ်ကြောင်းတောင်ဝင်လာတဲ့အတွက်ကြောင့်တိုက်ပွဲတင်ဖြစ်တာပါ။ကျွန်တော်တို့ဘက်ကနေဟိုမနေ့ကနေ့ဖြစ်တဲ့ intention လို့ဟိုဘက်ကပြည်ပခအဖွဲ့ကောင်းဆောင်ဘုံကြီးတန်းအောင်နဲ့ညောင်ပိုင်းတိုင်းရောအဓိကသူတို့ကအဆောင်ချပါတယ်ဒါပေမဲ့နေ့ကတော့အဲ့ဒီပြစ်တင်မောင်ခုတမားလေးကိုလိုက်လံရှင်းလင်းတဲ့ဖြစ်ကြောင်းကိုကျွန်တော်တို့ KIA ကပဲနောက်ဆက်ပြစ်ခတ်တယ်တိုက်ခိုက်တယ်ဆိုတဲ့ပုံစံမျိုးပဲသူတို့ပြောတယ်
အစိုးရဘက်ကတော့အကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းဆက်ပြောပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့စစ်စင်ရေးကုတ်ကဲမှုဌာနချုပ်ဗမော်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဗမော်မျိုးနယ်အုပ်ချုပ်ရေးမှူးကတော့တိုက်ပွဲဖြစ်ပွားတယ်ဆိုတာသိရပေမဲ့အခြေအနေအသေးစိတ်ကိုမသိရကြောင်းပြောပါတယ်။ပြီးခဲ့တဲ့ AB လအတွင်းကလည်းဖားကနဲ့တနိုင်းမျိုးနယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီး AB လ29ရက်နေ့မှာတိုက်ပွဲတွေရှော့ချနိုင်ဖို့အတွက်အစိုးရနဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေမြစ်ကြီးနားမြို့မှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတဲ့ဒီအစည်းအဝေးမှာတိုက်ပွဲဖြစ်ပွားရမှာဘသူကစတင်ပစ်ခတ်တယ်ဘသူကနေကျော်ဝင်ရောက်တယ်ဆိုတာကိုပူးတွဲစစ်ဆေးဖို့အတွက်သဘောတူခဲ့ပေမဲ့အကောင့်ထဲပေါ်နိုင်တာတော့မရှိခဲ့ပါဘူးဒီလ6ရက်နေ့ကဝပြည်သွေးစည်းညင်ညူရေးတက်မရော UWSA ဌာနချုပ်ပန်ဆန်းမှာကျင်းပပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲဖို့နဲ့ရည်ရှိတည်တန်းနဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြပြားစေတဲ့ထိုးစစ်တွေကိုရပ်ဆိုင်းဖို့အတွက်တောင်းဆိုထားပါတယ်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာမလကုံပိုင်းကတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းကို နှစ်ဖက်သဘောတူလက်မှတ်ရေးထိုးထားပြီးဒီလကုံဓမ္မမဟုတ်ဇွန်လဇန်းမှာဒီမူချမ်းကိုအတီးပြုတ်လက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်။မကြခင်မှာတော့ကလင်းငယ်ရီရဲ့အသက်ကိုကယ်တင်နိုင်ဖို့လိုအပ်တဲ့ကာကွယ်ဆေးထိုးပေးရေးအစီအစဉ်တွေဟာလုံလောက်မှုမရှိသေးဘူးလို့ WHO ကပြောဆိုလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့ဒီမန္တလေးမြို့ကပြည်ရင်းပြည်ပခီးသွားရီအလာများတဲ့တောင်တမန်အင်းထဲမှာငားတွေသေးတဲ့အထိရေတွေကိုညင်ညမ်းအောင်လုပ်နေတဲ့ဆက်ယုံတွေကိုတရားစွဲဖို့ပြင်ဆင်နေတဲ့သတင်းပြောပြမှာပါ။အဲ့ဒီလိုတရားစွဲဖို့မြို့တော်စီမင်းတရားရေးကော်မတီကပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒါဟာလုတ်တဲ့ကိစ္စတစ်ခုဖြစ်ပေမဲ့လက်တွေ့ကျတဲ့အခြားပြုပြင်ထိမ့်သိမ့်မှုတွေလည်းလုတ်ဖို့လိုအပ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအဖွဲ့တချို့ကထောက်ပြနေကြပါတယ်။မခင်ဖြူထွေးကအကြောင်းစုံကိုပြောပြမှာပါရှင်
။မန္တလေးမြို့ကတောင်တမန်အင်းထဲမှာငါးရီအများပြားသေးတဲ့အထိအင်းရင်ညဉ့်ညမ်းတာဟာဆက်ယုံတွေကစွန့်ပစ်တဲ့ပစ္စည်းတွေကြောင့်ဖြစ်တယ်လို့ဆိုပြီးတောင်တမန်အင်းအနီးမှာရှိတဲ့ဆက်ယုံတချို့ကိုတရားစွဲဖို့မန္တလေးမြို့တော်စီပင်တရားရေးကော်မတီကပြင်ဆင်နေတဲ့အကြောင်း DPA သတင်းမှာဖော်ပြထားတာပါ။သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆောင်ရွက်နေသူတွေကတော့အခုလိုဆက်ယုံတွေကိုတရားစွဲယုံတစ်ခုတည်းနဲ့တော့လုံလောက်မှာမဟုတ်ပဲတခြားလိုအပ်တဲ့ပြုပြင်ထိမ့်သိမ်းမှုတွေကိုလည်းစနစ်တကျလှုပ်ဆောင်သွားဖို့လိုတယ်လို့ပြောဆိုကြပါတယ်။သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိတ်ရောက်ဆုံးအဖွဲ့ကကိုမမောင်ဦးကအခုလိုထောက်ပြပါတယ်
။တောင်းနှံကိုတကယ်သဆိုးရှည်ရင်တကယ်ကိုလုံ့ပြင်လုံထိုက်တဲ့ plan တွေ master plan တွေချပြီးတော့လုပ်ဖို့လိုတယ်လို့ကျွန်တော်ကပြောခြင်းတယ်။ဒီတောင်းနှံဟာကြောင်ထားတဲ့ရေကြောင်ဖြစ်သွားတယ်ကြောင်ထားတဲ့ရေကနှစ်ပေါင်း20ကျော်ကြာပြီအောက်ထက်မှာဓာတ်ကျင်းတွေအနေထိုင်နေရေကစီးဝင်ရေကရေတန့်ဆင်မှုလုံးနေတယ်တောင်းဝင်ပြန်မှာကအမိုက်ပြည့်ရေနဲ့ရှိသေးသေးရေနဲ့အဲ့လိုအပေါင်းအကြောင်းဆက်တွေစုံလာတဲ့အခါမှာနှစ်ကလည်းကြာပြီကျွန်တော်ဖြစ်ပါတော့မယ်ဖြစ်ပါလိမ့်မယ်ဆိုပြီးတော့အတန်တန်း3လေးနဲ့လုံးရက်3လေးနှစ်တည်းကတောင်းလျှောက်ဒီဖြစ်တာလေးအချိန်ကြီးရပိုင်းလူတွေကျွန်တော်အများအားအလန်းပေးတယ်ပြောတယ်ဒါပေမဲ့ကျွန်တော်ပြောပြီးတဲ့အခါမှာသူတို့ question စစ်သေးတယ်အဲမမလို့ရပါသေးတယ်အချိန်ကြီးကောင်းပါသေးတယ်ဆိုတော့အစင်းလောက်ကနေရွေးပြီး action ပါရင်ကမလုပ်ခဲ့ဘူး action ပါရင်ကဘာလို့လုပ်ပြန်လဲဆိုတော့ကျွန်တော်ခင်ဗျာမိသားကိုကျွန်တော်ပြရမယ်ဆိုရင်တရားစက်ယုံကိုတရားစွဲယုံနဲ့အခြေတစ်ခုဆက်လာမှာမဟုတ်ဘူ
းအင်းတွေကငားတဲ့ရေတရဝါမျိုးနွယ်တွေမပြတ်စီရအောင်ရေစိုးတွေကိုစနစ်တကျဖောက်ချတာပြင်းပြတဲ့အမိုက်တရိုက်တွေကိုပုံမှန်ရှင်းလင်းတာတွေလုပ်ဖို့လိုအပ်တယ်လို့ပညာရှင်တွေရဲ့အကြံပြုချက်တွေနဲ့စနစ်တကျလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းကိုမမအူကထောက်ပြပါဗ
ျ။ငားအင်းလောင်အင်းလုတ်ပြီးဖြစ်စီမလုတ်ပြီးဖြစ်စီဒီထဲကိုရေချိန်ရမယ်ချိန်ပြီးမှ ARV ဆက်ပေါက်က ARV ပဲရှိတယ်။ကျွန်တော်တို့ water treatment ပုံစံတကျပေးရမယ်။အဲဒါပညာရှင်တွေရဲ့အကျဉ်းချက်လေလိုအောင်ပါပါ water treatment ပေးဖို့အတွက် conservation pool တွေအစစ်အစစ်နဲ့လုတ်ပြီးမှသာလေသဆင်တဲ့ညစ်ထဲကိုစွန့်လို့ရတဲ့အနေအထားရောက်မှသာလေညစ်ထဲကိုစွန့်ဖို့သင့်တယ်လို့ကျွန်တော်တို့ပြောတယ်
တောက်တမန်အင်းဟာထူးခြားတဲ့အေးတစ်ခုဖြစ်တယ်လို့တမိုင်းဝင်တံမိုးတွေရှိတဲ့နေရာတစ်ခုဖြစ်တာကြောင့်ဒီအင်းအနီးမိတင်းနေထိုင်နေကြတဲ့လူတို့လူတန်းလွာအသီးသီးကလည်းတောက်တမန်အင်းကြီးသက်ဆိုးရှိအောင်ထိမ့်သိမ့်ပြုပြင်တဲ့နေရာမှာတိနာလေစိတ်နဲ့ပူပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းကိုမမအူကပြောပါတယ
်ကျွန်တော်ဒီအင်းဟာအထက်မှဒီ ARV အင်းထဲမှာထူးခြားတဲ့အင်းမှာတကယ်ကိုတိုးတက်မှုရှိတဲ့အင်းလို့ငါလုံငန်းဦးစီးရတောင်မှသူတို့ဆိုထားတယ်ထူးခြားတဲ့အင်းဘာလို့ဇီဝဖြစ်စီနေမှာသူ့ရဲ့အင်းရဲ့ထူးခြားမှုကြောင့်မလို့ဒီကဖြစ်စဉ်တွေရှိတယ်အစာကွက်တွေပြိုးတွေစောင့်ခုံငတ်တွေလာတယ်ဟုတ်လားငဘက်တွေငလူးတွေငကြောင်းတွေဒီထဲမှာဥချတယ်အဲ့တော့အရာမျိုးကိုဒီငါးပြန်တာထောက်ပံ့ပေးတယ်ဟုတ်လားအဲ့တော့တခါကျွန်တော်တမိုင်းဆိုင်ရာတံပိုးဆိုရင်ကြောက်ခွန်းအောင်ရင်ကျေးမှုတွေရှိခဲ့တယ်တခါတရာကြီးအလဲကောင်မှရှိရင်ကျေးမှုဆိုတာတံပိုးနဲ့ကြည့်မယ်ဆိုရင်အများကြီးပဲအမြင့်ကြီးပဲသာသနိကအဆောက်အုံကြီးပတ်လည်မှရှိတယ်သာသနိကအဆောက်အုံကြီးဆိုလည်းတံပိုးကြီးအမြင့်ကြီးပြီအဲ့တော့အဲ့အရာတွေအတွက်ချင်းတို့စဉ်းစားဖို့လိုပါတယ်
ပြည်သူပြည်ပါခီးသွားတွေအလားများတဲ့တောင်တမန်ရဲ့အနီးကဆက်ရုပ်တွေဟာဆက်ရုပ်ထွက်ဆွပစ်ပစ္စည်းတွေကိုစနစ်တကျဆွပစ်ခြင်းမရှိတဲ့အတွက်အင်းတွေကငားတွေတိဆုပ်ရတယ်လို့ဆိုပြီးတော့မန္တလေးမြို့တော်စီပေတာယာရေးကော်မတီကဆက်ရုပ်ပေါင်း18ခုရဲ့လုပ်ငန်းတွေကိုရပ်တန့်ဖို့တားပြစ်မှုတွေလုပ်ခဲ့တယ်လို့လည်းစီပေကော်မတီကအရာရှိတဦးကိုကိုးကားပြီးတော့ DPA သတင်းမှာဖော်ပြထားပါတယ်ဒီကိစ္စအခြေအနေအသေးစိတ်သိရအောင်မန္တလေးမြို့တော်စီပေတာယာရေးကော်မတီကိုမေးမြန်းခဲ့ပေမဲ့လို့တာဝန်ခံဖြေကြားတာမရှိခဲ့ပါဘူးရှင်
သောရှိမှာပြမြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရက်အချို့မှာလည်းမြန်မာနိုင်ငံသားတွေကကြားမှာမြေစာပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်ဒါပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါ နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာရတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတို့ရဲ့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့ဒီပြောဆိုလို့တဲ့မင်းများလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတို့ရဲ့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တော်ရရှိနေတဲ့အမြင်တွေကိုတင်ပြနေတဲ့ဒိုက်ရိုက်လီလိုက်စီစဉ်တွေမှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာနှစ်စဉ်ဧပြီလနောက်ဆုံးပတ်ကိုကမ္ဘာ့ကာကွယ်ဆေးထိုးတဲ့သတင်းပတ်ဖြစ်သတ်မှတ်ပြီးကာကွယ်ဆေးတွေထိုးပေးနေပါတယ်။အခုနှစ်မှာတော့ကလေးငယ်တွေရဲ့အသက်ကိုကယ်တင်နိုင်ဖို့လိုအပ်တဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်မရှိဘူးလို့ WHO ကပြောပါတယ်။ဘာကြောင့်ပါလဲ VOA သတင်းတော့ Carol Person သတင်းပေးပို့ထားတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်စစ်ပွဲတွေယောဂဗေယတွေအပါအဝင်လူတွေရဲ့ရွေးချယ်မှုတွေကြောင့်ပါဆင်းရဲတဲ့နိုင်ငံချမ်းသာတဲ့နိုင်ငံမရွေးကမ္ဘာတစ်လောကကလေးငယ်တွေဟာလိုအပ်တဲ့ကာကွယ်ဆေးကိုထိုးခွင့်မရဘဲဖြစ်နေကြပါတယ်အခုနှစ်အတွက်ကာကွယ်ဆေးထိုးတဲ့အစီအစဉ်ဟာလမ်းကြောင်းလွဲနေတယ်လို့ WHO ကျန်းမာရေးအရာရှိဒေါက်တာယွန်မရီအော်ကိုဘီလီကပြောပါတယ်
ကလေးငယ်9ယောက်မှတယောက်ကလိုအပ်တဲ့ကာကွယ်ဆေးထိုးခွင့်မရကြပါဘူး
။အဲ့ဒီလိုကာကွယ်ဆေးထိုးခွင့်မရတဲ့အတွက်တာမန်အားဖြင့်ကြိုတင်ကာကွယ်လို့ရနိုင်တဲ့ပိုလီယိုဝက်သက်မိခံရောဂါပိုဆရာတွေနဲ့ကလေးငယ်ပေါင်းတသန်းခွဲလောက်နှစ်စဉ်အသက်ဆုံးရှုံးရမယ်လို့ဆိုပါတယ်။ Ebola ရောဂါပိုကူးစက်တံခံခဲ့ရတဲ့အနောက်အာဖရိကနိုင်ငံတွေမှာလည်းဧပြီလလယ်ကျမှသာကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုပြန်ဆနိုင်ကြတာပါ။ကာကွယ်ဆေးမထိုးနိုင်တဲ့ကလေးငယ်အများစုဟာကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာနေထိုင်ကြတာလို့ WHO ကပြောပါတယ်။ဒါပေမဲ့ချမ်းသာတဲ့အမေရိကန်နိုင်ငံမှာနေထိုင်တဲ့ကလေးငယ်တွေလည်းအဲ့ဒီထက်မှပါပါတယ်။မနေ့ဒီဇင်ဘာလတုန်းကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Disneyland အပန်းဖြေကစားကွင်းကြီးမှာစတင်လိုက်တဲ့ဝက်သက်ယောဂကူးစက်မှုဟာဧပြီလအထိကြာခဲ့ပါတယ်။ဝက်သက်ယောဂကြောင့်အသက်သေစေနိုင်သလိုမျက်စိကွယ်တာ၊နားမကျတော့တာအပြင်အုံနောက်ပါပျက်စီးသွားစေနိုင်ပါတယ်။ကလေးငယ်တွေကိုကာကွယ်ဆေးထိုးမယ်မထိုးဘူးဆိုတဲ့အပေါ်သူတို့ကပဲဆုံးဖြတ်ခွင့်ရှိတယ်ဆိုပြီးအမေရိကန်ပြည်ထောင်စုက Elizabeth Bell ကိုကလေးမိခင်တွေကစီယုံပြောဆိုနေကြပါတယ်။
ကလေးတွေရဲ့ခန္ဓာကိုယ်တွေဘာတွေထည့်တယ်ဆိုတာကိုကျမတို့အနေနဲ့ဆုံးဖြတ်ပိုင်ခွင့်လိုချင်ပါတယ်
။ကာကွယ်ဆေးတွေကတစ်ဆင့်ကလေးတွေကြီးထွားလာတဲ့အထိဖြစ်နိုင်တဲ့ autism လို့ခေါ်တဲ့အထိကျန်စိတ်ဝေဒနာခံစားရနိုင်တယ်ဆိုပြီးမိဘတွေကစိုးရိမ်နေကြတာပါ။လိလာချက်တွေအရာကတော့အဲ့ဒီလိုမဖြစ်ဘူးလို့ဆိုပါတယ်။ဝက်သက်မော်နာလို့ခေါ်တဲ့ပချိယောင်နာနဲ့အဲ့ဒီ autism စိတ်ကြဝေဒနာဆက်ဆက်မှုမရှိဘူးဆိုတော့လေလာတွေ့ရှိချက်အကြောင်းအမေရိကန်ဆေးပညာရှင်များအသင်းကထုတ်ဝေတဲ့ဂျာနယ်ထဲမှာလည်းဖော်ပြထားပါတယ်။အသက်9နှစ်အထိကာကွယ်ဆေးတောက်လျှောက်ထိုးလာတဲ့ကလေးငယ်ပေါင်းတသိန်းကိုလေလာခဲ့ပြီးအဲ့ဒီလိုဆက်ဆက်မှုမရှိဘူးဆိုတာကိုတွေ့ရှိခဲ့ခြင်းဖြစ်တဲ့အကြောင်းအဲ့ဒီလေလာဆန်းစစ်မှုကိုဦးဆောင်ခဲ့တဲ့ဒေါက်တာအန်ဂျာလီဂျင်းကပြောပါတယ်။
MMB ကာကွယ်ဆေးတွေနဲ့ autism ရောဂါဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားကျမတို့မတွေ့ခဲ့ပါဘူး
။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်ဝက်သက်လိုပဲကူးစက်နိုင်တဲ့ Rubella လို့ခေါ်တဲ့အသက်ရှူလမ်းကြောင်းပိတ်တဲ့ virus ရောဂါပိုးဟာအမေရိကန်နိုင်ငံမှာမရှိတော့ဘူးလို့ WHO ရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ Pan American ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အဲ့ဒီ Rubella ရောဂါနောက်ဒေသတစ်ခုကနေပါပျောက်ကွယ်သွားနိုင်မှုအတွက် WHO ကစ조사နေတာဖြစ်ပြီးကလေးငယ်တွေကျန်းမာရေးကောင်းမွန်စွာနဲ့အနာဂတ်မှာအကျိုးပြုလုပ်ငန်းတွေလုပ်နိုင်ကြရေးအတွက်ကာကွယ်ဆေးတွေထပ်ထိုးနိုင်ဖို့စ조사ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။စစောကအတန်ဖိုင်ထဲမှာဆက်ချွင်ရမှုကြောင့်အတန်တချို့လစ်ဟာမှုတွေရှိခဲ့တာကိုတောင်းပန်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရတော့မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပ
ါစစ်အောင်နိုင်ရေးလုပ်တယ်ဆိုလို့ရှိရင်လည်းကျွန်တော်ထင်တယ်ဒီဥစ္စာမအောင်နိုင်ဘူးပေါ့ဗျာနောက်တစ်ခါကငင်းချမ်းကြီးအတွက်ဆိုလည်းငင်းချ
မ်းဒါကတော့တိုင်းရင်တည်လွှာအစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ကျမရေးကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါဒေါ်လာလာတန်းရဲ့ American Indian အသုံးနှုန်းသင်ခန်းစာပို့ချက်ချက်ကိုနားဆင်ကြအောင်ပါရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb ကရိယာဝိသေသနကို of of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီးWater water ကတော့တို့ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတို့ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom တဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there andI'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခက်လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့တန်မှန်လူတူးပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနီရထိုင်ရခက်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလတန်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကလေးအယက်ပူမှုပြဿနာအကြောင်းကိုတင်ပြမှာပါဒီပြဿနာကိုမိဘတွေကစိုးရိမ်နေပြီးမကြာခဏဆေးကန်းလာပြားလေးရှိတယ်လို့ကလေးအထုကူတွေကဆိုပါတယ်ဒီအကြောင်းတွေကိုဆေးတက်ကသူတက်ကလေးကျန်းမှာပညာဌာနအငိမ့်စားဌာနမူပါမော့ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်ရှင်
โอเคปามอคค่ะดร.สาวินครับเราတို့ဒီကလေးသူငယ်တွေရဲ့ဒီကြီးထွားဖွံ့ဖြိုးမှုเนี่ยပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့ကြရမှာပေါ့ဒီတစ်ခုဖြစ်တဲ့ဒီအရက်ပုတဲ့ပြဿနာเนี่ยပတ်သက်ပြီးတော့ဆရာရှီကိုလာပြတဲ့လူနာတွေများလေရှိတာဆရာ
တော်တော်လေးတော့ရှိပါတယ်အများတော့လည်းမဟုတ်ပေါ့เนาะဆိုတော့အများဖြစ်နေကြဆုံးရင်းမိသားစုဝင်ပြန်ဝင်ရှော့ဖြစ်တာလို့လောက်တော့လည်းမတွေ့ဘူးဒါမှလည်းကလေးတွေရက်ပုတာကိုတော့လည်းဒီကရရဲ့ဆိုရင်ကြတော့ဗောနော်ငါပြတာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပြဿနာကဘာကြောင့်အဓိကဖြစ်ရလဲ
ဒီခန္ဓာကိုယ်ပုံမျိုးကိုတက်မှုဆိုတာဒီတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပဲပေါ့အခြေခံအချက်လက်တွေပေါ်မှာအများကြီးလို့ကြည့်တာပေါ့အဲ့တော့ကျွန်တော်တို့ကတော့ဒီရပ်ပူတယ်လို့လာပြောရင်သူရဲ့အသက်အတိအကျဘယ်လိုမျိုးနဲ့ဘယ်လိုလဲစကြာလေးလားမိန်ကလေးလား သူတို့တွေဟိုရတိုင်းတာလေးကိုလည်းစနစ်တကျတိုင်းရတော့သူတို့ကတိုင်းမှုတိုင်းမှမမှားလို့ရှိရင်တိုင်းမှမမှားဘူးပေါ့နော်ဒီမှာဒီ scale မှာဖနောင်းထိရမယ်တင်မထိရမယ်ကျောကုန်းရဲ့အပေါ်ပိုင်းထိရမယ်နောက်ဆီထိရမယ်ပြီးရင်နည်းနည်းလေးလေးလေးကရေရင်နဲ့အပြန်ရှိရမယ်ပြီးတော့မှကောင်းတဲ့ဒေတာလိုမျိုးပေါ့နော်တန်လေးနဲ့ဒီချတိုင်းအလားဆိုဒီချရအောင်အဲ့တော့ဒီအသက်ဒီရယ်ဒီကမ္ဘာ့ကျမရေးခွဲသတ်မှတ်ထားတဲ့စံနှုန်းလေးနဲ့မှကြည့်ရအောင်ကလေးတရာစီလိုက်ရင်ဒီနောက်ဆုံး3ရက်အောက်ပေါ့3ရက်နေ3ကြာတာပြည့်တယ်ပေါ့ဒီလိုကျွန်တော်သတ်မှတ်တာဝင်ရပြီအဲ့တော့အဲ့ဒီချက်တဲမှာကြည့်လိုက်လို့3%လောက်အောက်ရောက်နေတဲ့ဆိုတာရပ်ပြီတယ်လို့သတ်မှတ်တယ်တချို့ကလည်းနောက်ဆုံးပူ3ကားတော့ပူ3ဆယ်အောင်မှပြည့်ရဲ့တဲ့ရှိပါအဲ့တော့အဓိကတော့ကျွန်တော်ကဒါကိုကြည့်မယ်တော့ဒီကရရဲ့အရက်ကိုလည်းကြည့်လို့ပေါ့အဓိကတော့ရက်ကစီစားဝမှာမူတည်ရရှိတဲ့မြေများမြောက်ကမွေးလာရင်လည်းကလေးကအရက်ရှိကိုညားတယ်ပူတဲ့လူကမွေးလာရင်လည်းပူဖို့ကများပါတယ်ဒါပေမဲ့ဒီပတ်ဝန်းကျင်ကစမ်းမရေးလို့ခါရတော့တယ်ဒီစုံတစ်ခုသောအတိုင်းတာတီတော့အကျိုးပြုတယ်ပေါ့နော်ခါရမကောင်းရင်ပူတင်တာလည်းပူပူမယ်လုံးဝကြီးကွာချအောင်လည်းဖြစ်လို့မရဘူးနော်
ဟုတ်ကဲ့ဆရာတော့ဆရာဆလူတာတော့အဓိကဒီတိုက်မိုတန်ဒီမှန်ကန်ပြီးတော့မှာအားလုံးနဲ့ခြုံပြီးတဲ့အခါကြတော့မှာပေါ့နော်ခုနကအပူဆုံးအနေထားကို
စံတန်းချ
တ်မှတ်နိုင်တဲ့အနေထား
ဟုတ်ကဲ့
အဲ့တော့ဆရာတော့
ကျွန်တော်တို့ရဲ့ဒီကပ်ပြားလေးထဲမှာထည့်ကြည့်အောင်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုယောဂအဖြစ်နဲ့တတ်မှတ်နိုင်တယ်ဆိုပါတော့ဆရာနော်ဖြစ်ရခြင်းအကြောင်းရင်းကတော့ခုနဆရာပြောတဲ့ဒီမိဘတွင်နဲ့ဆိုင်တာရယ်နောက်တစ်ခါကျတော့အဟာရနဲ့ဆိုင်တာပေါ့ဆရာနော
်အရင်ကတော့ဒီခုနမိဘနဲ့အဟာရနဲ့ပေါ့ပေါ့နော်ကျန်တဲ့ချက်တွေလေးပါပါတယ်ဥမာအပြင်ဆိုတခါတလေယောဂရှိတယ်ပေါ့မမွေးရပါလုံးယောဂရှိတယ်နောက်ပန်းနိုင်ချက်ယောဂရှိတယ်တီဗီယောဂရှိတယ်ဒီလိုခါမျိုးမှလည်းပြုသွားနိုင်တယ်ပေါ့
နောက်တစ်ခ
ါသားရဲဟော်မုန်းချုပ်တယ်ဦးလည်းပူတယ်ညာရင်လည်းမမီအတကဒီမွေးရပါမိဘကတော့ရှိပါလေဒါပေမဲ့တချို့ကလေးတွေမှာမဒေါင်းဆင်ဒရုံးလို့ခေါ်ပါတော့ဗီဇာကြောင့်လည်းမျိုးဖြစ်သွားတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းပြပါအဲ့လိုပဲတချို့မွေးရပါပေါ့နော်ယိုးယောဂါတွေပေါ့မတချို့ဆိုလူလူလေးတွေပေါ့နော်တွေ့တယ်မလားအဲ့ဒါတွေကလည်းမျိုးမျိုးနဲ့လိုက်တယ်နောက်တော့တစ်ခါလေကြတော့သူ့လူလူပြောင်းလဲသွားအဲ့ကျတော့ခြေလေးလက်တွေကတူနေတယ်ခန္ဓာကိုယ်ကြောယိုးရှည်ရတော့ပုံမှန်ပေါ့နော်အဲ့ကျပူပူလေးတွေနဲ့လက်ရှင်တွေပိုင်းမှာတွေ့ပါလိမ့်မယ်တခါကြလာဗီတာမင်ဒီချို့တယ်လားသူမို့ဗီဇာကြောင့်ပဲမျိုးလိုက်တဲ့ယောဂတွေကြောင့်မဖြစ်ဖြစ်ယိုးပျော့ယောဂပေါ့ရစ်ကက်စ်ပေါ့ဖြစ်လို့ရှိရင်လည်းကလေးများခြေတော်လေးခုန်ခုန်လေးနဲ့ပုနေတာလေးရှိတတ်တယ်ပေါ့နော်တော်တော်များများတော့ဒီမျိုးရိုးနဲ့လိုက်တာလေးကိုတွေ့ပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီကုသမှုအပိုင်းမှာတော့ဒီဖြစ်နေတဲ့ယောဂကိုအဓိကကုသပေးရတဲ့အပိုင်းပေါ့
ဟုတ်တယ်ပေါ့အဲ့တော့ပထမဆုံးတော့ကျွန်တော်ကမိသားရဲ့ height ကိုတိုင်းတယ်အဲ့မှာကျွန်တော်ကမစ်ဒရန်တာ height ဆိုတော့ဒီမိသားရဲ့ခံရပေါ့နော်ဒါဖြစ်နိုင်တဲ့ရက်ကိုမှန်းဆလို့ရပါတယ်။ဥမာယောက်ျားလေးဆိုလို့ရှိရင်အဖေရဲ့ရက်ကဒီတိုင်းယူရတယ်အမေရဲ့ရက်မှာတော့ဒီငါးလက်မကွဲပေါ့နော်ဒါမှမဟုတ်13စင်တီမီတာပေါ့။အဲဒီနှစ်ခုရဲ့ကြားရေးကဖြန်းပြရတာကလေးကဖြစ်နိုင်တဲ့ဟိုမျောလင်းရတဲ့ရက်ပေါ့။ဥမာကလေးက main ကလေးဆိုလို့ရှိရင်တော့မေရက်ကိုဒီတိုင်းပဲယူမယ်။အဖေရဲ့ရက်ထက်ကနေပြီးခုနပြောလို့ငါးလက်မကွဲဒါမှမဟုတ်13စင်တီမီတာပေါ့နောက်လိုက်အဲ့နှုတ်တာနဲ့အမေရနဲ့ average ယူလို့ရှိရင်ဒါဖြစ်နိုင်တဲ့ပုံမှန်အရက်ကိုရပါတယ်။တစ်ခါလေကြာလို့ဒီရတယ်မကြဘူးပေါ့။ကလေးတွေကဒီအပြိုဘောလူပြိုဘောဝင်တဲ့အရွယ်ပေါ်လည်းမှုတည်တယ်။အပြိုဘောလူပြိုဘောဝင်ပြီဆိုရင်ခါလေထိုးတက်သွားတယ်ပေါ့။ဒါပေမဲ့တချို့မှာတော့ဒီအပြိုဘောလူပြိုဘောဝင်လာနောက်ကျတယ်။သူများနေရာအရက်ကထိုးတက်သွားပြီးတော့တော်တော်မောမောဖြစ်နေချိန်မှာသူကညက်ပြီးတော့ကြံနေတတ်တယ်။ဒါပေမဲ့သူတို့ကြည့်လိုက်တော့လူပြိုဘောပြိုဘောမဝင်သေးဘူး။အဲ့သူကဖြစ်ဖြစ်လာတဲ့ပြေပေါ်လူပြေပေါ်ဝင်လာနောက်ချနေတာပေါ့။စာမျိုးတွေကမိဝမျိုးလည်းလိုက်တတ်တာ။အဲ့လိုမျိုးကြတော့ဓမ္မန်ဒီပိုင်းနဲ့အယူအသက်ကိုစစ်ကြည့်တယ်ပေါ့။ဥမာအသက်က7နှစ်ရှိမယ်အယူအသက်က9နှစ်ပဲရှိသေးရင်ပြေပေါ်လူပြေပေါ်ဝင်လာနောက်ချနေတယ်ပေါ့။အဲ့ကြတော့ဒါသိသေးဝိညာဉ်မရှိဘူးပေါ့။အသက်ကြီးလာဒီအချိန်နဲ့မျှသူလည်းလူပြေပေါ်ဝင်တဲ့အချိန်ပြေပေါ်ဝင်တဲ့အချိန်ကျသူရက်ကလည်းကျန်တဲ့ကလေးတွေလိုထိုးတက်သွားတာပဲ။လူကမြန်မာတက်လို့ရရှင်မနေဘူးပေါ့နော်အများသားပြန်မဆက်ချင်းလောက်ကြာရင်ယူရီဆက်သွားတယ်ယူရဲ့ခြေထွက်တဲ့အပိုင်းပေါ့နော်ထိပ်ပိုင်းနေပေါ့ဒါတွေဆက်မဆက်တော့ဇက်ကဆက်မတက်တော့ဘူးပေါ့ဒါတော့ခုနနောက်ကျနေတဲ့ကလေးတွေကလည်းအစတော့ပူကြံနေတယ်နောက်သူတို့လူပြိုပေါ့ပြိုပေါ့ဝင်တဲ့ခါကျထိုးတက်လာတယ်သူများဆက်ချင်းလောက်မှရက်သွားရင်သူက19နဲ့20ကျမှရက်တဲ့ချက်နောက်ဆုံးကျတော့လေတူတူဖြစ်သွားတော့ပေါ့နော်ဒီကောက်ဒါရှင်းပြပြီးတော့ချိန်လေးစောင့်ဖို့အတွက် ကျေးဇူးပါဗျာ
ဟုတ်ကဲ့ဆရာဝန်ဆရာမတွေနဲ့ပြပြီးမှသာဒီရက်ပူတယ်မပူဘူးဆိုတော့တခြားခွဲကြပါဘ
ူးဟုတ်ကဲ့ကျွန်တော်ကလည်းပေါ့ခဏလို့တွေ့ပြီဆိုလို့ရှိရင်ပြင်းပြင်းရက်ကိုကြည့်တယ်ဒါပေမဲ့ဟော်မုန်းချူတယ်လားဆိုလို့ရှိရင်တော့လည်းမျက်မှောက်ချမ်းချမ်းပေါ့နော်ရုပ်စုစုပူပူရည်ရည်ပါတဲ့ထိုင်ထိုင်မှန်မှန်ပုံပေါ့နော်အဲ့ကလို့ကြတော့ကျွန်တော်ဒီဟော်မုန်းတွေကိုတိုင်းကြည့်တာပေါ့ဒါပေမဲ့အရိုးတက်လည်းသူကနောက်ကျတာတယ်အဲ့လိုတွေ့ရင်တော့ဒီဒါပေမဲ့ဟော်မုန်းပေးလိုက်လို့ရှိရင်ကလေးရဲ့ရက်ကပြန်တက်လာအောင်ဒါကပုံမှန်လေးပါပြန်ဖြစ်တာပေါ့နော်ဒါပေမဲ့စေကူတာတာနောက်ကျလေးလေးပုံမှန်မဖြစ်နိုင်ဘူးပေါ့လေဘုရားဒီယောဂခုခုကြောင့်ထုတ်တို့နှလုံးလို့အပေတို့ကြောက်ကတူမှာယောဂဖြစ်လို့နာရရှိယောဂဘိုးဝင်ခြင်းပေါ့ဥပမာဖြင့် TB တို့ HIV တို့ဒီလိုမျိုးဖြစ်လို့ရှိကလေးရရပ်ပြီးတာပေါ့နော်အဲ့လိုကြတော့ခြေကန်ကြောင်းချေရမှာကုလို့ရတဲ့အကြောင်းဆိုရင်ကုပေးလို့ရပါတယ်အဲ့ဒါဆိုလို့ရှိရင်တော့လည်းရက်ကပြန်ပြီးတော့တက်လာတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်။ကြာသပတေးတိည VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်မှာလည်းဒီကဏ္ဍကိုတင်ဆက်နေပါဗျာ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့ပတ်သက်လို့သရရှင်တွေဝေဖန်ချန်ပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝါပီနယ်ကိုအတိမတ်ပြုထောက်ခံပေးဖို့အတွက်ဝါတပ်ဖွဲ့ခေါင်းဆောင်ပေါ့ယူချန်းကနေစီဝေးတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။မြမတပ်မတော်ကနေဖမ်းဆီးထားတဲ့သူတွေကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ကြတယ်ဆိုတာနဲ့ကိုကန်တပ်ဖွဲ့သတင်းမထုတ်ပြန်ဖို့မြမတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အပေါ်တိုင်းရင်းမီဒီယာတွေရဲ့အမြင်တွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ဌာနချုပ်ပန်ဆန်းမြို့မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့12ဖွဲ့ရဲ့ထိပ်သီးခေါင်းဆောင်တွေ9ရက်ကြာတွေ့ဆုံဆွေးနွေးပွဲမှာဝါတပ်ဖွဲ့ခေါင်းဆောင်ပေါ့ယူချန်းကဝါပြည်နယ်ကိုအတိအမှတ်ပြုထောက်ခံပေးဖို့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်မေလ၁ရက်နေ့ကနေ6ရက်နေ့အထိတွေ့ဆုံပွဲပထမနေ့မှာခေါင်းဆောင်ဖြစ်သူပေါ့ယူချန်းကတောင်းဆိုလိုက်တာပါ2008ဖွဲ့စည်းပုံအရအရှမ်းပြည်အရှေ့ပိုင်းဟိုပန်ခရိုင်အတွင်၃မြို့နယ်မမန်းခရိုင်အတွင်၃မြို့နယ်ကိုစုစည်းပြီးပြည်နယ်အဆင့်သတ်မှတ်ပေးဖို့နေပြီးတော့အစိုးရထံဝါတပ်ဖွဲ့ကနေတင်ပြတောင်းဆိုရင်ထောက်ခံတိမှတ်ပြုပေးဖို့ပန်ဆန်းရောက်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့ကိုယ်စားလှယ်တွေထံဝါခေါင်းဆောင်တွေကနေတောင်းဆိုတာဖြစ်ပါတယ်လက်ရှိဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ထားတဲ့ဝါဒေသဟာ18,000စတုရန်ကီလိုမီတာကျယ်ဝန်းပြီးရန်ကုန်တိုင်းဒေသကြီးထက်သစနီပါပိုကြီးပါတယ်
ရခိုင်တပ်မတော်နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမြန်မာတပ်မတော်ကနေဖမ်းဆီးထားတဲ့သူတွေထဲက18ဦးကိုမေလ4ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာယုံထုတ်ခဲ့ပါတယ်။အခုယုံထုတ်လာသူတွေထဲမှာမင်းပြ၊ရတိတောင်နဲ့ကြောက်ဖြူမြို့နယ်တွေဘက်ကဖမ်းဆီးခံထားရသူတွေဖြစ်ပြီးသူတို့ကိုစစ်ဆေးစရာရှိတဲ့အတွက်စစ်တပ်ကနေယမန်ယူဖို့ယုံထုတ်တာဖြစ်ပြီးရဲစခန်းမှာချုပ်နှောင်ထားတယ်လို့ကြောက်တော်မြို့နယ်ရဲစခန်းမှူးကအတည်ပြုပြောပါတယ်။ကြောက်တော်မြို့နယ်အတွင်းမဆလာနောက်ဆုံးပတ်ကမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာဒေသအတွင်းကျေးရွာသားတွေကိုဖမ်းဆီးခဲ့ပါတယ်။တန်တရားနဲ့ဖမ်းဆီးခံရတဲ့ကျေးရွာသားတွေကိုမြန်မာတပ်မတော်ကနှိပ်စက်တာတွေရှိတဲ့အတွက်ဧပြီလ29ရက်နေ့မှာတန်တရားနဲ့ဖမ်းဆီးခံရသူတွေကိုဥပဒေနဲ့အညီသာစစ်ဆေးမေးမြန်းဖို့ရခိုင်အမျိုးသားပါတီကနေမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာဧပြီလ29ရက်နေ့ကနေ28ရက်အထိကျင်းပပြုလုပ်တဲ့ပထမအကြိမ်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားတုညီလာခံကနေမြန်မာနိုင်ငံလုံးဆိုင်ရာချင်းចောင်းသားတမကကိုဖက်စီလိုက်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာចောင်းတက်နေရတဲ့ချင်းចောင်းသားတွေဟာရခင်ကထက်ချစ်ကြည်လေးစားမှုစီးလုံးညီညွတ်မှုပုံမခိုင်မာလာစေဖို့နဲ့ချင်းចောင်းသားများတွေရဲ့ပညာရေးလူမှုရေးအဆင့်တန်းအားမြင့်တင်ပြီး
ကျောင်းသားထုရဲ့အခွင့်အရေးတွေအပြည့်အဝရရှိအောင်ဆောင်ရွက်သွားဖို့အတွက်အခုသမဂ္ဂကိုဖက်စည်းလိုက်ကြတာဖြစ်တယ်လို့ကျောင်းသားတွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ချင်းပြည်နယ်မှာယနေ့ချိန်ထိတက္ကသိုလ်မရှိသေးတဲ့အတွက်ကြောင့်ချင်းကျောင်းသားတွေဟာပခုတ်ကူ၊စစ်တွေ၊မုံရွာ၊ရန်ကုန်၊မန္တလေး၊မကွေး၊ကလေးစတဲ့တက္ကသိုလ်တွေမှာသာသွားရောက်တက်ကြရပါတယ်။
မွန်ပြည်နယ်ရေးမြို့နယ်အန်တင်ကျေးရွာမှာတော့အန်တင်ကြောက်မီတွဲဆက်ယုံစီမံကိန်းရုပ်သိမ်းရက်အတွက်ဒေသခံ 6,000 ကျော်ကနေစံထဖော်ထုတ်ပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်။ဆက်ယုံစီမံကိန်းဟာဒေသခံတွေကနေလိုလားမှုမရှိသလိုပေးထွက်ဆိုးကျိုးတွေရှိနိုင်တာကြောင့်စီမံကိန်းကိုဖျက်သိမ်းဖို့တောင်းဆိုတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတင်းလွာမှာဆက်လက်နားဆင်ရမှာပါ
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့နွယ်ကျေးရွာအုပ်စုကလဲတချို့တွေကိုအစိုးရဘတ်ဂျက်နဲ့ဆက်မှုလဲရမည်အဖြစ်နဲ့ထွန်းရက်ထားပြီးပြန်လည်နေရာချပေးတဲ့အခါမှာကိုပိုင်လဲမည်တွေလွှဲမစွာပြန်ရရှိတဲ့အတွက်လက်မခံနိုင်ဘူးလို့လဲသမားတွေကပြောပါတယ်ဆက်မှုလဲရမည်စနစ်နဲ့လဲမည်ဖော်ဖို့အတွက်ကိုကရင်ပြည်နယ်လဲရစိုက်ပျိုးရေးဌာနကပြီးခဲ့တဲ့နိုဝင်ဘာလကစတင်ပြီးဒေသခံ33ဦးရဲ့လဲမည်ဧကပေါင်း180ကိုထွန်းရက်ထားခဲ့တာပါအစိုးရမှလဲတွေကိုအပြောင်းထွန်းရက်ထိုးထားပြီးအခုပြန်လဲပေးတဲ့အခါမှာလဲအရွှေ့အပြောင်းပြန်ရတဲ့အတွက်လဲသမားဘက်ကအရှုံးပေါ်လို့လက်မခံနိုင်ကြတာဖြစ်တယ်လို့ကမိုင်ကုန်းရွာကလဲပိုင်ရှင်စောအောင်မဲကျင်ကပြောပါတယ်ကော့ဂရိတ်မြို့နယ်ကရင်အမျိုးသားအစည်းအရုံး KNU အနေနဲ့ကတော့လဲသမားတွေရဲ့လဲမြင့်အမှန်ကိုပြန်တိုင်းမှာဖြစ်ပြီး KNU မြေဂရမ်ပါထုတ်ပေးမှာဖြစ်လို့အစိုးရမြေတိုင်းနဲ့ပြန်ညှိနှိုင်းပေးမယ်လို့လဲမြင့်ဌာနမူမန်းသူလောက်ကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့မေလ3ရက်နေ့မှာမြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေမီဒီယာတွေမှာကိုကန့်တက်ဖွဲ့သတင်းမထုတ်ဖို့အတွက်တတိပေးလိုက်ပြီးထုတ်ပြန်ရင်အရေးယူမယ်လို့စာနယ်ဇင်းကောင်စီကအကြောင်းကြားခဲ့ပါတယ်တပ်မတော်ကနေအခုလိုသတင်းထိမ့်ချုပ်တဲ့လောရက်အပေါ်တိုင်းရင်းသားသတင်းမီဒီယာတွေကနေဘလို့အမြင်ရှိပါသလဲဆိုတာကိုဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
တမ်တော်အနေနဲ့အခုလိုမီဒီယာထိန်းချုပ်မှုလုပ်ရဟာသတင်းမီဒီယာလောကအတွက်အလားအလာမကောင်းဘူးလို့နိုင်ငံတကာမြန်မာသတင်း PNI ရဲ့ဒါရိုက်တာလည်းဖြစ်လွတ်လပ်တော်မှုသတင်းအေဂျင်စီအက်ဒီတာချုပ်လည်းဖြစ်တဲ့နိုင်ကဆော့မွန်ကအခုလိုပြောပါတယ်
တမ်တော်ဘက်ကဒီနေ့သတင်းလူကလည်းအခုမျိုးလွတ်လပ်မှုကိုဖိတ်ပြနေဆိုတာကတော့ဒါကျွန်တော်တို့သတင်းမီဒီယာလောကအတွက်တော်တော်မကောင်းဘူးပေါ့ဒီကနေ့ကျတော့ဒီလူကသတင်းမီဒီယာတစ်ချက်ချာတော့ဒီဖိုင်နာကိစ္စပြည်ပခသတင်းမီဒီယာကျွန်တော်တို့မှာသတင်းမီဒီယာအနေနဲ့ဒါလွတ်လပ်စွာတင်ပြပိုင်ခွင့်ရှိတယ
်စစ်အောင်နိုင်ရဲ့အတွက်မီဒီယာတွေအပေါ်ထိန်းချုပ်တဲ့လုပ်ရဟန်လက်ရှိပေါ်ဆောင်နေတဲ့ငြင်းချမ်းရေးကိုအဟန့်ဒါဖြစ်စေနိုင်တဲ့လုပ်ရလို့ရှမ်းတန်းတော်စင်တင်းဌာနတည်ထောင်သူလည်းဖြစ်ပြီးထောင်စု Institute Director လည်းဖြစ်တဲ့ဦးခွန်ဆိုင်ကပြောပါတယ
်စစ်အောင်နိုင်ရေးလုပ်တယ်ဆိုလို့ရှိရင်လည်းကျွန်တော်ထင်တယ်ဒီဥတာမအောင်နိုင်ဘူးပေါ့ဗျာနောက်တစ်ခါငင်းချမ်းကြီးအတွက်ဆိုလဲငင်းချမ်းနဲ့နင်းနဲ့လောက်အောင်မှာဖြစ်သွားတယ်အင်းအားသုံးပြုံးမှာလုပ်တယ်ဆိုလို့ရှိရင်တက်မတော်ကဥဆောင်တဲ့လုပ်နေတဲ့ငင်းချမ်းကြီးကိစ္စကိုတက်မတော်ကပြန်တော့မှဖြစ်စည်းတို့ဖြစ်ပြီလေဆိုကျွန်တော်မြင်ပါတယ
်ရှမ်းပါတာနဲ့ထုတ်ဝေတဲ့ဆန်ပိုင်ကြနဲ့အက်ဒီတာချုပ်ဟင်းကာယန်ကတော့တက်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်တဲ့အမိန့်ဟာတည်င်းမီဒီယာတွေကိုပေါင်ခတ်တဲ့သဘောလို့မြင်ပါတယ်
စာနယ်ဇင်းလွတ်လပ်ခွင့်နေ့မှာကျမဒီလိုမျိုးအမိန့်ထုတ်တယ်ဆိုတာဟာတိုက်တိုက်ဆိုင်ဆိုင်လောက်တာလားဒါမှမဟုတ်အစီအစဉ်ရှိရှိလောက်တာလားဆိုတော့စဉ်းစားစရာဖြစ်တယ်။သတင်းသမားတွေကိုပေါင်ခတ်တဲ့နေသားမျိုးအခုခေတ်ကနမိတ်ကြတာလားလို့လည်းယူဆစရာဖြစ်တယ်
။ကိုကန်းတိုက်ပွဲနဲ့ပတ်သက်လို့ Facebook လူမှုရေးစာမျက်နှာကိုကိုကားပြီးတင်ထုတ်ပြန်ခဲ့တဲ့11တင်းစာကိုစစ်တပ်တင်းမှန်ထုတ်ပြန်ရေးအဖွဲ့ကနေတတိပေးခဲ့ဖူးပြီးဖြစ်ပါတယ်။
ဆက်ပြီးတော့မွန်ပြည်နယ်တောင်ပိုင်းရေမြို့နယ်အန်တင်ကျေးရွာမှာတည်ဆောက်ဖို့ရထားတဲ့ကြောက်မီသွေးသုံးထပ်အားပေးဆက်ယုံစီမံကိန်းကိုရုပ်သိမ်းပေးဖို့မေလ9ရက်နေ့မှာလူထုအင်အား 6,000 ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီစီမံကိန်းကိုဒေသခံတွေကဘာကြောင့်ကန့်ကွက်နေပါသလဲ။ဒီစီမံကိန်းဟာဒေသအတွက်ဘလို့ထိခိုက်မှုတွေရှိနေတယ်လဲဆိုတာကိုမြင့်စနန်းရဲ့စူးစီးချက်ကိုနန်းဟုံကနေအခုလိုတင်ဆက်ထားပါတယ်။
ရေးမြုံနယ်ဒေသခံတွေအနေနဲ့ကြောက်မီးသွေးဆက်ယုံရဲ့ကောင်းကျိုးဆိုးကျိုးအပေါ်နားလေသဘောပေါက်လာပြီးတော့ဆက်ယုံကိုအလိုမရှိဘူးဆိုတော့စန္ဒတဘောထားကိုထုတ်ဖော်လာတာဖြစ်တယ်လို့လဲရေးမြုံလူမှုအကျိုးဆောင်အဖွဲ့ရဲ့အတွင်းရင်းမူကိုအောင်နိုင်ဝင်းကအခုလိုပြောပါဗျာ
awareness ပေးခဲ့တာပေါ့နော်။ကြောက်မီးသွေးနဲ့ပတ်သက်တဲ့ချိုးချိုးတွေကိုခုချိန်ကျတော့လူသူကအားလုံးက
ဒီပေါ်မှာလက်ခံလာတဲ့သဘောပေါက်သွားပြီ။ချိုးချိုးတကယ်ကျင့်နေဆိုတာသိတဲ့အချိန်မှာလူလူတွေကသူတို့စံကားနဲ့သူတို့လာတာဖြစ်တယ်
။ရင်းမြို့နယ်အန်ဒင်းကျေးရွာမှာကျင်းပတဲ့ဒီစံထဖော်ထုတ်ပွဲမှာလူထုအင်အားတထောင်ကျော်လောက်ကိုစည်ရင်ပေးတွင်ခဲ့ပြီးမဲ့တက်ဆိုင်ရမြို့နယ်အာနာပိုင်တွေကနေအင်အား6000ခန့်သာခွင့်ပြုခဲ့လို့ဒေသခံ6000ကျော်တက်ရောက်ခဲ့တယ်လို့ရေးလူမှုအကျိုးဆောင်အဖွဲ့အတွင်းရေးမှူးကိုအောင်နိုင်ဝင်းကပြောပါတယ်။ဒေသခံပြည်သူလူထုတွေကန့်ကွက်နေတဲ့ကြားမှာပဲဧပြီလ9ရက်နေ့ကရေးမြို့နယ်မှာဆောက်လုံးမဲ့ကြောင်မီသွေးစက်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့တိုယိုထိုင်းကုမ္ပဏီနဲ့ပြည်ထောင်စုအဆင့်လက်စစ်စွမ်းအင်ဝန်ကြီးဌာနတို့ကအကောင့်ထည့်ဖော်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီလိုလုပ်လိုက်ချင်းဟာလူထုရဲ့သဘောထားစန္ဒကိုမလေးစားတာဖြစ်တယ်လို့မှွန်ပြင်းနယ်လွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်
ပထမတစ်ချက်ကတော့ဒါလူထုရဲ့စန္ဒကိုမလေးစားဘဲနဲ့လုပ်တဲ့ကိစ္စလို့ဒါကျွန်တော်မြင်တာပေါ့နောက်တစ်ခုကဘုံစည်းစနစ်တိုက်ဆန်တဲ့နိုင်ငံရဲ့အုပ်ချုပ်ပုံလူထုရဲ့စာလောက်အောင်လုပ်ပြီးနိုင်စာမရှိဘူးလို့ပဲကျွန်တော်ဒီလိုမျိုးမြင်တာပေါ့
ဒေသခံတွေအနေနဲ့ကြောင်မီးတွေးစစ်ရုံရဲ့ဘေးထွက်ဆိုးကျိုးတွေဟာဒေသခံတွေကိုထိခိုက်နစ်နာစေတဲ့အတွက်စစ်ရုံကိုမိမိတို့ဒေသမှာလုံးဝမဖြစ်စေချင်ဘူးလို့ရေးဒေသခံအမျိုးသမီးတဦးကပြောပါတယ်
ဒီလေရချင်းတွေကဖြစ်စည်းနိုင်တယ်။ကျဲမရေးနဲ့လည်းအများဆုံးထိခိုက်နိုင်တယ်။ကျိုးစီကဆစ်ပစ်တဲ့ရေပူတွေဟာဒီရေထဲဆင်းသွားမယ်ဆိုရင်ငါးတွေလည်းဆင်းနိုင်တယ်။ဒီရေလောက်ကြားတွေတက်မယ်။လုံးလုံးပဲဖြစ်နိုင်တယ်။သူ့စီကထွက်လာတဲ့ဆိုးကျိုးတွေအားလုံးဒီမှာပဲဒေတာခံတွေအားလုံးထိခိုက်နိုင်
စီမံကိန်းကို2016ခုနှစ်မှာစတင်အကောင့်ထဲပေါ်သွားမှာဖြစ်ပြီးတော့တည်ဆောက်မှုကာလကို၄နှစ်ကနေ6နှစ်အတွင်းအပြည့်တည်ဆောက်သွားဖို့ပြည်ထောင်စုအဆင့်အစိုးရနဲ့တိုယိုထိုင်းကုမ္ပဏီတို့သဘောတူလက်မှတ်ရေးထိုးထားကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပြည်သွေးစည်းညွညွရေးတပ်မတော်ဌာနချုပ်ပန်ဆန်းမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာဝါပြည်နယ်ကိုအတိမတ်ပြုထောက်ခံပေးဖို့ဝါတပ်ဖွဲ့ကောင်းဆောင်ပေါ့ယူချန်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကောင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။ရခိုင်တပ်မတော်နဲ့ဆက်ဆက်မှုရှိတယ်ဆိုပြီးမြမတပ်မတော်ကဖမ်းဆီးထားတဲ့သူတွေထဲက18ဦးကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တရင်သတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့ညတောက်ကြနေ့ညအစီအစဉ်မှာလဲအမျိုးသမီးကဏ္ဍသိပ္ပံတဲ့နည်းပညာသုတဆုံလင်အမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ညောကမြို့မှာကျင်းပခဲ့တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ပြန်သုံးသပ်ရေးညီလာခံအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမိန့်ခွန်းပြောကြားခဲ့တာမှာတော့နျူကလ িয়ার လက်နက်တွေဟာသမိုင်းစာအုပ်တွေထဲမှာပဲရှိတယ်ဆိုတော့အနာဂတ်မျိုးကျွန်တော်တို့အမှန်တကယ်ဖန်တီးနိုင်မလားဆိုပြီးတော့မေးခွန်းထုတ်သွားခဲ့ပါတယ်အဲ့အတွက်အဖြေကတော့လုံနိုင်ပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်ဒါပေမဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေဆောင်ရွက်တာနဲ့ပဋိပက္ခတွေကိုဖြေရှင်းတဲ့နေရာမှာပြောင်းလဲလာနေတဲ့အယူဆတွေကိုကမ္ဘာကြီးအနေနဲ့လက်ခံယုံကြည်မှသာဖြစ်နိုင်မယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဒီအနာဂတ်ခီးရဲ့သမိုင်းမတိုင်တစ်ခုကတော့လွန်ခဲ့တဲ့45နှစ်နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်NPT အသက်ဝင်လာတဲ့အချိန်မှာစတင်ခဲ့တာဖြစ်ပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ရဲ့အဓိကအနှစ်သာရကတော့ရိုးရိုးရှင်းရှင်းပဲဖြစ်ပါတယ်။အဲဒါကတော့နျူကလ িয়ার လက်နက်မရှိတဲ့နိုင်ငံတွေနျူကလ িয়ার လက်နက်ရအောင်မလုပ်ကြဘူး။နျူကလ িয়ার လက်နက်ရှိပြီးသားနိုင်ငံတွေအနေနဲ့လည်းလက်နက်တွေဖြုတ်သိမ်းဖို့စီကိုဦးတည်ကြဖို့နဲ့နိုင်ငံအားလုံးငြိမ်းချမ်းတဲ့နျူကလ িয়ার စွမ်းအင်ရရှိသွားနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူစာချုပ်ဆက်ပြီးကြိုးကြောင်စီလျော်မှုရှိဖို့အတွက်ဆိုရင်တော့ဒီသဘောတူစာချုပ်အနေနဲ့ဩဇာတရားမှုရှိဖို့ကအရေးကြီးတယ်လို့မစ္စတာကယ်ရီကပြောပါတယ်။ဒါကဘာကိုဆိုလိုသလဲဆိုတော့နျူကလ িয়ার လက်နက်တွေတခြားကိုပြန်သွားမဲ့ကိစ္စကိုလက်မခံဘဲပယ်ချတဲ့နေရာမှာကမ္ဘာကြီးအနေနဲ့တစုတစည်းတည်းရှိဖို့လိုအပ်နေတယ်ဆိုတာဖြစ်ပါတယ်။ဒီကနေ့ချိန်မှာတော့အဲ့ဒီရည်မှန်းချက်ကိုဥတီနေတဲ့သမိုင်းဝင်တိုးတက်မှုအလားအလာတွေရှိနေတယ်လို့ဝန်ကြီးကယ်ရီကပြောလိုက်ပြီးတော့အီရန်နိုင်ငံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံ၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကြားနျူကလ িয়ার သဘောတူစာချုပ်ချုပ်နိုင်ဖို့အတွက်ကြေကြေပြန့်ပြန့်ဆွေးနွေးနေတာတွေကိုရင်းနှီးပြောဆိုသွားခဲ့ပါတယ်။အဲ့ဒီသဘောတူစာချုပ်အရာနျူကလ িয়ার လက်နက်အတွက်လိုအပ်တဲ့နျူကလ িয়ার ပစ္စည်းတွေထုတ်လာနိုင်တဲ့အီရန်နိုင်ငံရဲ့လမ်းကြောင်းအားလုံးကိုပိတ်သိမ်းပြီး သူတို့ရဲ့နျူကလ িয়ার စီမံကိန်းဟာငြိမ်းချမ်းစွာအသုံးပြုဖို့အတွက်ဖြစ်တယ်ဆိုတာကိုနိုင်ငံတကာအတိုင်းအဝန်းကယုံကြည်မှုရှိလာအောင်လုပ်သွားဖို့ဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာထမ်းဆောင်ရမယ့်တာဝန်တွေကိုလစ်လျူရှုပြီးနိုင်ငံတကာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချိမ့်ချောက်နေတဲ့နိုင်ငံတွေထဲမှာမြောက်ကိုရီးယားနိုင်ငံဟာအထင်ရှားဆုံးနိုင်ငံတစ်ခုဖြစ်တယ်လို့နိုင်ငံသားဝန်ကြီးကယ်ရီကပြောကြားသွားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့စီမံကိန်းတွေကိုဖျက်သိမ်းသွားမှာဖြစ်ပြီးတော့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ကိုစတဲ့သဘောတူစဉ်ကလိုက်နာရမယ့်တာဝန်တွေကိုအပြည့်အဝလိုက်နာသွားဖို့လိုတယ်လို့လည်းသူကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်မပိုင်ဆိုင်ရအောင်ထိန်းချုပ်တဲ့အနေနဲ့ပြန်ပြီးတော့လှုပ်ဆောင်သွားမယ့်ကိစ္စရင်းနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်ထောင်စုအနေနဲ့သတိရှိပါတယ်ဆိုပြီးတော့နိုင်ငံသားရေးဝန်ကြီးကယ်ရီကပြောကြားလိုက်ပြီးလက်ရှိနျူကလ িয়ার အင်အားကြီးနိုင်ငံတွေဟာလက်နက်ဖြုတ်သိမ်းတာတွေကိုမမှန်လေးလှုပ်ဆောင်နေပြီးတော့နှစ်ဖက်ပေးယူလုပ်တာတွေကိုဖြည့်ဆည်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒါကိုလှုပ်ဆောင်နေတယ်လို့သူကအလေးပေးပြောကြားလိုက်ပြီးတော့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ကိုလက်မှတ်ရေးထိုးချိန်ကစပြီးလက်နက်တွေအစုလိုက်အပြုံလိုက်သိမ်းဆီးထားတဲ့အထက်က85ရာခိုင်နှုန်းလောက်ကိုထိထိရောက်ရောက်ရှော့ချနေကြောင်း1994ခုနှစ်ကစတင်ပြီးတော့ပြင်းပြအားဖြင့်တနေ့ကိုဒုံးကြီးထိပ်ဖူးတစ်ခုမကတဲ့နှုန်းနဲ့နျူကလ িয়ার ဒုံးကြီးထိပ်ဖူး1000ကျော်ကိုတစားစီဖျက်သိမ်းနေတဲ့အပြင်အသုံးမပြုတော့တဲ့နျူကလ িয়ার ဒုံးကြီးထိပ်ဖူးနောက်ထပ်20ရာခိုင်နှုန်းကျော်ကိုဖျက်သိမ်းဖို့အချိန်မြင့်လှုပ်ဆောင်သွားဖို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်ဒါပြင်နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ရဲ့တတိယမှန်တိုင်းဖြစ်တဲ့နျူကလ িয়ার ငြိမ်းချမ်းစွာအသုံးပြုမှုတိုးချဲ့ရေးမှာအရေးပါတဲ့ကဏ္ဍကနေပါဝင်ရတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ယူမိတယ်လို့လည်းပြောပါတယ်။သဘောတူစာချုပ်ရဲ့အဓိကကျတဲ့လုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားဖို့အတွက်မိမိတို့အနေနဲ့တန်ဖိတ်တန်ချမှတ်ထားပြီးဒါအပြင်နျူကလ িয়ার လက်နက်အပြိုင်ဆိုင်တက်စင်တာကိုအတိတ်မှာထားသွားဖို့အတွက်လှုပ်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားသွားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ပြသွားတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOE မြန်မာပိုင်းကနေတနေ့ကို3ချိန်ရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ဒီရင်ရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကအောက်လွှတ်တော်နေရာအများစုကိုအနိုင်ရပြီမဲ့တက်ပြတ်သားသားလူများစုဖြစ်ဖို့အနိုင်ငယ်လိုသွားတယ်ဆိုတာကိုမဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြပါတယ်။အောက်လွှတ်တော်မှာအမှန်အရေအတွက်650ရှိပါတယ်။တနင်္ဂနွေလုံးကအတံလွင့်သတင်းသမားတွေကောက်ယူတဲ့စစ်တမ်းရလဒ်ကိုကြာသပတေးနေ့ကမဲယုံတွေပိတ်သွားပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲထုတ်ပြန်တာပါ။အခုရွေးကောက်ပွဲဟာပြည်ထောင်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းခံမှန်းရခက်ခဲဆုံးနဲ့အရေးပါဆုံးရွေးကောက်ပွဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။စစ်တမ်းအရ Conservative Party ကအမှတ်နေရာ316နေရာကိုအနိုင်ရပြီးအတိုက်ခံ Labour Party က239နေရာအနိုင်ရပါတယ်။ Scotland မျိုးသား Party SNP ကအမှတ်နေရာ58နေရာကိုအနိုင်ရပါတယ်။ American လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိပ်တန်းခေါင်းဆောင်တဦးပြီးခဲ့တဲ့လအတွင်းသေဆုံးသွားတယ်လို့ယီမန်နိုင်ငံမှာရှိတဲ့ Al-Qaeda အဖွဲ့အစည်းကပြောပါတယ်။ယီမန်နိုင်ငံအတွင်းက Mukalla စစ်ကမ်းမြို့ကို American ကလေကြောင်းတိုက်ခိုက်တာမှာ Al-Qaeda အဖွဲ့အစည်းခေါင်းဆောင် Nasser bin Ali LNC နဲ့သူ့ရဲ့သားကြီးအပါအဝင်တခြားစစ်သွေးကြွအတော်များလည်းတည်ဆုံသွားတယ်လို့ site လို့ခေါ်တဲ့ထောက်လှမ်းရေးအဖွဲ့ကကြာသပတေးနေ့မှာပြောပါရယ်ဆီးရီးယားနိုင်ငံမှာအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုတိုက်ခိုက်ဖို့သဘောထားအစွန်မြောက်တဲ့ဆီးရီးယားတပ်ုံတွေကိုအမေရိကန်ကစပြီးလေ့ကျင့်ပေးနေပြီလို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါရယ်နောက်ကြောင်းကိုအထူးလေ့လာဆန်းစစ်ထားတဲ့ဆီးရီးယားတပ်ုံအယောက်90ကိုလုံခြုံတဲ့နေရာမှာစပြီးလေ့ကျင့်ပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကသတင်းထုတ်တွေကိုကြာသပတေးနေ့မှာပြောပါရယ်အီရန်နျူကလ িয়ার အစီအစဉ်ကိုကန့်သက်တားဆီးရေးဆိုင်ရာဘယ်လိုနိုင်ငံတကာသဘောတူညီချက်မျိုးကိုမဆိုပြန်ပြီးသုံးသပ်ခွင့်ဒါအပြင်ပယ်ချနိုင်ခွင့်တောင်မှရစေမယ့်ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်ပါပြီ။ထောက်ခံမဲ98မဲကန့်ကွက်မဲ2မဲနဲ့ထက်လွတ်တော်ကအတည်ပြုလိုက်တာကိုနောက်သတင်းပိုက်မှာအောက်လွတ်တော်ကဆုံးဖြတ်မှာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုချော်ချော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစော်ဝင်းလိုက်ပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။ VOE မြန်မာပိုင်းကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.